မေရိကန်နဲ့တောင်ကိုရီးယားနိုင်ငံကဖူးထွက်စီလေးချင်းမှုတွေကိုရွှေ့ဆိုင်းလိုက်တယ်ဆိုပြီးအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကဒီနေ့မှပြောကြားလိုက်ပါတယ်။အခုလိုလုပ်တာဟာမြောက်ကိုရီးယားနိုင်ငံပေါ်မှာချစ်တီယဉ်နီမှုကိုပြသတဲ့အနေနဲ့လှုပ်ဆောင်လိုက်တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပြောလိုက်ပါတယ်။ဒီလိုလုပ်တာဟာကိုရီးယားချုပ်ဆောင်မှာနျူကလ িয়ার ခင်းမဲ့ပြီးတော့နိုင်ငံရေးသဘောတူညီချက်ရအောင်ကူညီဆောင်ရွက်ပြီးနိုင်ငံရေးကိုပေါ်ဆောင်နိုင်ဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားတို့ကစိတ်စီနာကောင်းနဲ့လှုပ်ဆောင်လိုက်တာဆိုတော့ကိုပြသနေတယ်လို့လည်းသူကပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာပြုလုပ်ခဲ့တဲ့အာရှတိုင်နိုင်ငံများကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းမှာအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကူးတွဲချင်ညာချက်ကိုအခုလိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ဘက်ကအခုလိုချင်ညာပြီးတိတ်မချခင်မှာပဲဂျပန်ကာကွယ်ရေးဝန်ကြီးတာရိုကိုနိုဘက်ကလည်းတံပြန်ချင်ညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးဘယ်သူမှအပြည့်အစုံဆောင်ပြီးမြင်လို့မရနိုင်ကြောင်းမြောက်ကိုရီးယားနိုင်ငံဟာပယ်ထိန်ဒုံးကြီးအစ်စ်တွေရင်းကုန်တင်မောကနေပြစ်လွတ်နိုင်တဲ့ပယ်ထိန်ဒုံးတွေပါဝင်အခုနှစ်အတွင်းမှာဒုံးကြီးအစင်း20ထပ်မလဲကိုထပ်တလဲလဲပြစ်လုခဲ့တယ်ဆိုပြီးတော့ပြောကြပါတယ်။အမေရိကန်နဲ့တောင်ကိုရီးယားဖူးတွဲစီလေးကျင်းမှုဟာရန်စပြီးအနေများတဲ့လုပ်ရဖြစ်တယ်လို့လည်းမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတူဖြစ်တဲ့ကွမ်ဂျွန်ဂွန်ကအစောပိုင်းမှာပြောကြားထားတာပါ။ဘန်ကောက်မြို့မှာကျင်းပခဲ့တဲ့အာရှတိုင်နိုင်ငံများကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းမှာတောင်ကျုပ်ပင်လယ်ရေးကိစ္စမြန်မာနိုင်ငံကရိုဟင်ဂျာရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြတယ်လို့ဘန်ကောက်ပို့သတင်းလာကဖော်ပြပါတယ်ဒီစီးဝေးကိုတော့မြန်မာနိုင်ငံကကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းနဲ့တက်ရောက်ခဲ့ပါတယ်အာဆီယံကာကွယ်ရေးဝန်ကြီးတွေဟာအမေရိကန်တရုတ်နဲ့ဂျပန်တို့ကကာကွယ်ရေးဝန်ကြီးတွေနဲ့လည်းစီးဝေးခဲ့ကြတာဖြစ်ပါတယ်နိုင်ငံကမှာတော့ရွေးညာအရေးနဲ့ပတ်သက်လို့ဖိအားတွေမြန်မာပေါ်တိုးလာပြီးမြန်မာအစိုးရကတော့ရွေးညာဆိုတဲ့အဆုံးအမကိုလက်မခံပါဘူးခင်ဗျာ